မြန်မာနိုင်ငံမှာမလူကွဲပြားတဲ့အုပ်စုတွေကြောင့်အောင်မြင်တဲ့ပန်းတိုင်တစ်ခုကိုရောက်ဖို့ဆိုရင်နိုင်ငံတွင်းပဋိပက္ခတွေကိုချစ်ချင်ရင်းနှီးမှုအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုတွေပြောင်းလဲပြရမယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ
် Since we became an independent nation in 1948 we cannot claim that there has been peace throughout our nation. There have always been pockets of conflict.
1948ခုနှစ်မှာလွတ်လပ်တဲ့နိုင်ငံထိလာခြင်းကလေးကကျမတို့နိုင်ငံတော်မှာငြိမ်းချမ်းရေးရှိထားတယ်လို့မပြောနိုင်ပါဘူးပဋိပက္ခတွေကအမြဲလိုရှိနေကြတာပါပဲအခုတော့အဲ့ဒီပဋိပက္ခတွေကိုဖယ်ရှားနိုင်ဖို့လုပ်နေပါပြီပဋိပက္ခကိုချစ်ချင်ရင်းနှီးမှုအဖြစ်ပဋိပက္ခကိုအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအဖြစ်ပြောင်းလဲပစ်ဖို့လုပ်နေပါပြီမတူကွဲပြားတဲ့အုပ်စုတွေကြားလူပုဂ္ဂိုလ်တွေကြားနိုင်ငံတွေကြားမှာဘယ်လိုအောင်မြင်တဲ့ပန်းတိုင်မျိုးမျိုးရဖို့ယုံကြည်မှုကအခြေခံပါပဲဒါကြောင့်ယုံကြည်မှုရအောင်တည်ဆောက်ဖို့လိုပါတယ်ယုံကြည်မှုကိုလူငယ်တွေကအကောင်းဆုံးတည်ဆောက်ပါတယ်။ဘာကြောင့်လဲဆိုတော့လူငယ်တွေဟာအစွဲအလန့်နဲ့ဗက်လိုက်တာတွေကနေကင်းဝေးလို့ဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာထီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့ဗန်ကောက်မြို့ထိုင်းနိုင်ငံသားရဲ့ဌာနမှာတီးခြားဖိတ်ခေါ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံကတက္ကသိုလ်ကျောင်းသားတွေကိုပြောတဲ့မိန့်ခွန်းနဲ့အဲ့လိုပြောသွားတာပါ။ဒီကနေ့ညနေပိုင်းမှာတော့ထိုင်းဝန်ကြီးချုပ်ပရာယုချန်တို့ချာနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေနဲ့ပတ်သက်တဲ့နိုင်ငံသားသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြတာမှာတက်ရောက်ကြပါတယ်။